Malaysia နိုင်ငံမှာ COVID-19 ကပ်ရောဂါကာလသွန်းလာလှုပ်ရှားမှုကန့်သတ်ထားချိန်မှာနောက်ထပ်မြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားတယ်ဆိုတဲ့သတင်းကိုပြောပြပေးပါမယ်ကျွန်မအေးအေးမှာပါမလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်စားဝတ်နေရေးအခက်အခဲတွေကြုံနေရချိန်မှာကိုကိုကိုအဆုံးစီရင်တဲ့အဖြစ်တွေနဲ့ကြုံနေရပြီးအခုနောက်ထပ်တစ်ယောက်တိုးလာတဲ့အတွက်၉ယောက်ထိရှိသွားပါပြီအခုနောက်ဆုံးအဆုံးစီရင်သွားသူနဲ့ပတ်သက်လို့မလေးရှားအခြေဆိုင်နိုင်ရဲအကူအညီပေးရေးအဖွဲ့ကယကံမြစ်တာရှင်ပရဟိတအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့အခုလိုပြောပြပါဗျ
။ဒီပုံမျိုးကဖဲတက်ပြင်းနေပေါ့နော်။ဖဲတက်ပြင်းနေတိုက်ပင်းအောင်ဖြစ်တိုက်ပင်းမျိုးမှာဖြစ်သွားတာပေါ့။အခုအလုပ်ထဲမှာပဲမှာအလုပ်ထဲမှာပဲအလုပ်ထဲမှာပဲသူကဇွဲဆွချနေတာပါပဲ။အလုပ်ထဲမှာလည်းဂျိုးဆွဲချနေတာသူတို့ကတော့အားလုံးကတော့အဲဒါပြတရားမဝင်မှာကျွန်တော်တို့မှာတော့တရားမဝင်တဲ့လုပ်သမားတွေပဲ။အလုပ်ကတော့ရှိတယ်။တရားမဝင်လုပ်သမားတွေပဲ COVID-19 ပြီးတော့မှမှโอเคถ้าอย่างนั้นมาแต่ตามมาต้องเยอะลงเลยลงว่าได้ 2 เยอะลงเลยลงว่าได้ป่ะเนาะอะไรเนี่ยอ่าตัวเราก็บ่รู้บ่แม่นมาตัวเซฟเซฟมีมูดิบ่ใช่ป่ะแม่ดาเนี่ยอือนี่บ่รู้บ่แม่ตัวเนี่ยเซ็งเนี่ยป้ายนี้เนี่ยใช่ป่ะมาอะ
အခုနောက်ဆုံးအဆုံးစီရင်သွားသူဟာစောက်လုပ်ရေးလုပ်ငန်းခွင်ထဲမှာပဲအဆုံးစီရင်သွားသူဖြစ်ပြီးအသက်20ကျော်အရွယ်မြန်မာနိုင်ငံမကွေးတိုင်းကလို့လဲဆိုပါရယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကရွှေပြောင်းလို့တမ5သိန်းခွဲကျော်အလုပ်လုပ်ကင်နေပြီးတရားဝင်နေထိုင်လုပ်လုပ်ကင်ခွင့်မရှိသူ2သိန်းခွဲလောက်ရှိမယ်လို့လဲခန့်မှန်းထားပါရယ်ကပ်ရောဂါကြုံနေရတဲ့မလေးရှားနိုင်ငံမှာလုပ်ငန်းတွေအတော်များများရပ်နားထားရတဲ့အတွက်မြန်မာလူသမားအများအပြားအလုပ်လက်မဲ့ဖြစ်နေရသလိုတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးမှုတွေနဲ့လည်းရင်ဆိုင်နေရချိန်မှာကိုကိုကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်နေတာပါလက်တလုံးမှာတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနိုင်ငံသားတွေတဲကနေရပြန်လို့ကြောင်းစည်ရင်ပေးသွင်းထားသူ 8,000 လောက်ရှိနေတယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ကယကံမြစ်တာရှင်ပရဟိတအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့သူတို့ပြည်내ပတ်မှာလည်းနေရပြောင်းခြင်းသူအများအပြားရှိနေတယ်လို့လည်းပြောပါတယ်
။နေရပြောင်းခြင်းတဲ့လူဤပို့မှာတော်တော်များတယ်ကျွန်တော်နေတာဤပို့မြို့မှာအများကြီးပါပဲ။ဒါပေမဲ့မလို့ဆိုတော့အချိန်ခါကြည့်နေကြတော့ဟောမှာဟောတော့မှာတချို့ပြောင်းခြင်းတဲ့လူတွေကအများကြီးပဲနေတိုင်းပေးနေတာ။ဘယ်တော့ပြောင်းလို့ရမလဲ။ဘယ်လိုသွားလို့ရမလဲ။ဘယ်လိုပြောင်းလို့ရမလဲ။အမဒီမားလူကြီးအများကြီးပဲဟောဦးသမား
။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့ပြည်ပနိုင်ငံရောက်အထောက်ထားမဲ့သူတွေညှော်လင့်ချက်မမဲ့စီလူကြောင်းနဲ့နေရပြန်နိုင်အောင်ကူညီဖို့စီစဉ်နေကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနကပြောဆိုခဲ့တာပါအခုနောက်ဆုံးမြန်မာနိုင်ငံသားတဦးအဆုံးစီရင်သွားခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မလေးရှားနိုင်ငံအခြေစိုက်မြန်မာတန်ယုံကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေဆိုမဲ့သူမရှိခဲ့ပါဘူးကျမမအေးအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်